ျွန်တော်ညံဝင်အောင်ပါခင်ဗျာအမေရိကန်နဲ့တရုတ်ကြားတင်းမာမှုအချိန်တစားစားမြင့်လာတာကြောင့်တရုတ်နိုင်ငံတွင်ရင်းနှီးမြှုပ်နှံနေတဲ့ဂျပန်ကုမ္ပဏီတွေအာဆီယံနိုင်ငံတွေဘက်ရွှေ့ပြောင်းမှုစိုင်းပင်းနေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အခွင့်အလမ်းတွေဘယ်လိုရှိလာနိုင်မလဲဆိုတဲ့အကြောင်းကိုတင်ပြခြင်းပါတယ်2018လောက်ကတဖြည်းဖြည်းဆလာခဲ့တဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောရောအခုနောက်ပိုင်း 5G ဆက်သွယ်ရေးနည်းပညာဈေးကွက်ပြန်ဆိုင်မှုတွေအထိပါအမေရိကန်တရုတ်နှစ်နိုင်ငံကြားတင်းမာမှုကတစားစားမြင့်လာနေတာပါဒီတင်းမာမှုတွေကြောင့်ဂျပန်ကုမ္ပဏီတွေဟာတရုတ်နိုင်ငံတွင်ကသူတို့လုပ်ငန်းတွေကိုလျှော့ချပြီးအရှိတောင်အာရှအာဆီယံနိုင်ငံတွေမှာအရင်ထက်ပိုရင်းနှီးမြှုပ်နှံဖို့စဉ်းစားလာကြတယ်လို့ဂျပန်ပြည်ပကွန်သွယ်ရေးအဖွဲ့ JETRO ကပြောကြောင်းဂျပန်သတင်းတွေမှာဖော်ပြပါတယ်။တချိန်ကကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်ခဲ့တဲ့ဂျပန်နိုင်ငံဟာအမေရိကန်ရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တာကတကြောင်ဒေသတွင်းအင်အားကြီးလာနေတဲ့တရုတ်ရဲ့ဩဇာကိုချိန်ဝင်ညာညှိလိုတာကတကြောင်ကြောင့်အခုလိုတရုတ်အမေရိကန်တင်းမာမှုဖြစ်နေခြင်းမှာစီဝါရေးအရာပူအားကောင်းလာတဲ့အာဆီယံနိုင်ငံတွေဘက်ရွှေပြောင်းရင်းနှီးမြှုပ်နှံဖို့စဉ်းစားလာတဲ့သဘောဖြစ်တယ်လို့အမေရိကန်အာဆီယံစီဝါရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလုပ်ငန်းမန်နေဂျာကိုလှဖုံးမြင့်က VOE ကိုရှင်းပြပါတယ
်။ American နဲ့တရုတ်ကြားဖြစ်တဲ့ဒီ trade war လို့ခေါ်တဲ့ကုန်သွယ်ရေးစစ်ပွဲပေါ့။အဲ့လိုမျိုးဖြစ်ကြတဲ့အခါမှာအခုချိန်မှာဒီစီဝါရေးဘက်ကပဲကြီးကြီးနိုင်ငံရေးဘက်ကပဲကြီးကြီးနိုင်ငံတကာဆင်မြင့်ပေါ်မှာ American ရဲ့လွှမ်းခြုံမှုကနဲ့ကြာစင်းတဲ့အချိန်မှာဂျပန်လိုမျိုးAmerican တို့ European တို့နဲ့မဟာမိတ်ဖြစ်တဲ့နိုင်ငံကဝင်ရောက်ပြီးတော့အဲ့ဒီကွက်လက်ကိုဝင်ဖြည့်နိုင်တယ်။ဒီအရှေ့အာရှနိုင်ငံတွေမှာအခုဒီ Vietnam တို့ Thai တို့ Indonesia တို့အဲ့လိုနိုင်ငံတွေကတော့တရုတ်ပြည်ကနေထွက်လာမယ် American တွေမဟုတ်ပါဘူး။တော့ European Union ရှိမယ် Japan ရှိမယ်တရုတ်နိုင်ငံတွေလိုက်ထွက်မယ်လို့ကျွန်တော်တို့သုံးသပ်ရတယ်ပေါ့နော
်။အာဆီယံထဲမှာပါတဲ့မြန်မာနိုင်ငံဟာဂျပန်နဲ့လည်းပြည်လေတဲ့ဆက်ဆံရေးရှိတာကြောင့်တရုတ်ကနေရွှေ့ပြောင်းလာမယ်ဂျပန်လုပ်ငန်းတွေမြန်မာနိုင်ငံထဲဝင်လာဖို့အလားအလာတွေရှိတယ်လို့ကိုလာဘုံမြကသုံးသပ်ပေမဲ့နိုင်ငံသားကုမ္ပဏီတွေအတွက်အခွင့်အလမ်းကောင်းတွေရှိမှသာလာရောက်ရင်းနှီးမြှုပ်နှံလိုကြမှာဖြစ်တယ်လို့သူကသုံးသပ်ပါတယ
်ဒီရင်းနှီးမြှုပ်နှံမှုရတဲ့နဲ့အခြေအနေရှိနေတယ်ရဖို့အခွင့်အလမ်းတွေကျွန်တော်တို့အတွက်အများကြီးရှိနေတယ်ဒီလိုမျိုးလုပ်ငန်းတွေကိုကောင်းမွန်စွာပေါ်ဆောင်နိုင်မှုအတွက်ကကြတော့ရေကန်မြေကန်အခြေခံကောင်းမွန်ကအရေးကြီးတယ်အရေးကြီးတဲ့အခါမှာဒီလူဆောင်ကအရေးမြင့်လူငယ်တွေရှိတာပညာတတ်တွေရှိတာနံပါတ်1ကကြတော့ infrastructure နော်ဒီလမ်းမကဆက်သွယ်ရေးကျွန်တော်တို့ကမီးအချိန်မှန်လာသလားဟိုဒီပြည်နိုင်ငံတွေထက်လက်စစ်မီးကကျွန်တော်တို့နိုင်ငံအများကြီးဈေးကြီးနေတယ်နောက်ဆုံးတစ်ခုကတော့ဒီနိုင်ငံတကာနိုင်ငံကိုဝင်လာမဲ့ foreign investment တွေကိုဥပဒေပြုတဲ့အခါမှာဥပဒေကဒီဝင်လာတဲ့လုပ်ငန်းတွေအတွက်ဆွဲဆောင်တာရှိသလားအဲ့တော့အဲ့ဒီ base ကိုခံအောင်လို့ကိုကမထိန်းနိုင်ရင်ဝင်သင့်တဲ့လုပ်ငန်းတွေကမဝင်မဲနဲ့ရသင့်တဲ့အခွင့်အရေးလက်လွတ်ဆုံးရှုံးမှဟိုဆိုရင်ရပါတယ်
ဂျပန်စီးပွားရေးဆိုင်ရာမူဝါဒလိလာရေးသုတေသနအဖွဲ့တစ်ခုလည်းဖြစ်တဲ့ JETRO ရဲ့နှစ်စဉ်ထုတ်ပြန်တဲ့စစ်တမ်းတွေအရ2020ခုနှစ်အတွင်းဂျပန်ကုမ္ပဏီတွေရဲ့47ရာခိုင်နှုန်းဟာဗီယက်နမ်မှာလာမဲ့3နှစ်အတွင်းလုပ်ငန်းတိုးချဲ့ဖို့စဉ်းစားနေပြီး2019မှာလုတ်ကန်နေတဲ့ကုမ္ပဏီအရေအတွက်ထက်5.5ရာခိုင်နှုန်းတိုးပွားလာတဲ့သဘောလို့ JETRO ရဲ့စစ်တမ်းကဆိုပါတယ်ခင်ဗျာ